တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွမ်းစုဟာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကာကွယ်ဆိုင်ရာသဘောတူညီချက်အောက်မှာရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျင်မက်တစ်စ်ပြောကြားချက်ဟာနောက်ပိုင်းမှာအရှိအာရှဒေသတည်ငြိမ်ရေးအတွက်အန္တရာယ်ရှိအောင်အမေရိကန်ဘက်ကလှုံ့ဆော်ချက်လို့တရုတ်အစိုးရကစနေနေ့မှာပြောကြားလိုက်ပါတယ်။တရုတ်ဘက်ကဒန်ဟိုယူလို့ခေါ်ပြီးတော့ဂျပန်ဘက်ကဆန်ကေကူလို့ခေါ်တဲ့ကျွမ်းစုဟာတင်းငယ်တဲ့လူမနည်းတဲ့ကျွန်းကလေးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးဒီကျွန်းစုကိုတရုတ်ကပိုင်ဆိုင်တယ်လို့တရုတ်နိုင်ငံရဲ့ဂျာယီဌာနပြောခွင့်ရလူချန်းကထပ်မံပြီးအတည်ပြုပြောကြားခဲ့တယ်လို့ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှားယွင်းနဲ့မှတ်ချက်ပေးပြောဆိုမှုတွေအမေရိကန်ဘက်ကရပ်တန့်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။တရုတ်အစိုးရနိုင်ငံခြားရေးဝန်ကြီးဌာန website မှာတင်ထားတဲ့ကြေညာချက်ထဲမှာတော့ဒေတာရင်းအခြေအနေမတိမငင်ဖြစ်အောင်လှုံ့ဆော်တာနဲ့ဒီပြဿနာကိုရှုပ်ထွေးအောင်လှုံ့ဆော်မှုတွေကိုအမေရိကန်ဘက်ကရှောင်ရှားတင်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရလူချန်းရပြောဆိုချက်ကိုဖော်ပြထားပါတယ်။နောက်ကြာနေ့မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံခြင်းအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကဂျပန်အစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီကျွန်းတွေအပါအဝင်ဒေသအားလုံးဟာနှစ်နိုင်ငံကာကွယ်ရေးဆိုင်ရာသဘောတူညီချက်ထဲမှာအကျုံးဝင်တယ်လို့ပြောကြားခဲ့ကြောင်းဝန်ကြီးမက်တစ်ရဲ့ပြောကြားချက်ကိုကိုးကားပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့တာဖြစ်ပါတယ်။